အီတလီနိုင်ငံမြောက်ပိုင်းကစိတ်ကမ်းမြို့ဖြစ်တဲ့ဂျီနိုဝါမှာဒီကနေ့ပြင်းထန်တဲ့မုန်တိုင်းကြားရောက်စဉ်ကားဆယ်စင်းလောက်ဖြတ်တန်းနေတဲ့တရားတစ်ခုပြိုကျတာကြောင့်လူ22ဦးထဲမှနေသေဆုံးခဲ့ကြောင်းအီတလီတည်ယူပို့ဆောင်ရေးဒုတိယဝန်ကြီးကပြောဆိုလိုက်ပါတယ်အရေးကြီးတဲ့တရားမှာအခုလိုမတော်တဆမှုကြုံခဲ့ရတာဟာလက်ခံနိုင်စရာမရှိကြောင်းလဲဒုဝန်ကြီးအဒူအာဒူရီစီက Sky News 24နဲ့မင်းမြန်ကမှပြောဆိုလိုက်တာပါတည်ယူပို့ဆောင်ရေးဝန်ကြီးဒနယ်လီယိုတိုနီနီလီကလည်းမတော်တဆမှုကိုအနီးကစောင့်ကြည့်နေပြီးတော့ခြေကွဲပွဲဖြစ်တဲ့အကြီးတစ်ခုဖြစ်နိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်ကိုယ်တိုင်တွေ့ခဲ့သူတယောက်ကလည်းတရားစိတ်ပိုင်ပြတဲ့ချိန်မှာကား၈စင်း၉စင်းလောက်ပါသွားတဲ့ကြောက်စရာမြင်ကွင်းကိုအီတလီသတင်းဌာနက Sky Italia ကိုပြပြခဲ့ပါတယ်တရားပြကြတဲ့အပိုင်းဟာအလျားမီတာ80လောက်ရှိကြောင်းလဲအရေးပေါ်မိသက်သမားတွေနဲ့အတူရှိနေတဲ့မိသက်ဌာနတာဝန်ရှိသူအမလီယာတတချီကပြောဆိုခဲ့တာပါကားရီတွေကတန်ရသူ2ယောက်ကိုအရေးပေါ်ကယ်ဆယ်ရေးတွေကတင်နိုင်ခဲ့ကြောင်းနဲ့ကယ်ဆယ်ရေးခွင့်ရရဲ့အကူအညီနဲ့အပျက်စီးတွေကြားမှာအသက်မတည်ကျန်နေသူတွေကိုဆက်လက်ရှာဖွေနေကြောင်းလဲအစိုးရပိုင်း RAI ရုံးမြင့်တညာဌာနကိုပြောခဲ့ပါတယ်အပျက်စီးပိုင်းစာကြီးတွေကိုဖယ်ရှားနိုင်အောင်ဆက်ရင်းနေရာကြီးတွေကိုမှာယူထားကြောင်းလဲပြောဆိုခဲ့တာပါ1960ပြည်လုံးနှစ်တွေမှာတည်ဆောက်ပြီးတော့2016ခုနှစ်မှာပြန်လည်မိုးမှန်ထားတဲ့တရားရဲ့ကြံ့ခိုင်မှုအားနည်းမှုကြောင့်ပြိုကျတာဖြစ်နေတယ်လို့အာဏာပိုင်တွေကယူဆနေကြောင်းလဲ ANSC သတင်းဌာနကပြောပါတယ်ပြိုကျသွားတဲ့တရားဟာအီတလီစိတ်ကဲမျိုးဂျီနိုဝါနဲ့ပြင်သစ်တောင်ပိုင်းကန်ယူရန်ကိုဆက်သွယ်ရမှာအဓိကဆက်သွယ်ထားတဲ့လမ်းကြောင်းလဲဖြစ်ပါတယ်ခင်ဗျာ